ရန်ကုန်တိုင်းတောင်နှကုံမြို့နယ်အမှတ်63ရပ်ကွက်ကစက်မှုဇုံနှစ်မှာမီးလောင်9ရက်ကျက်တပြီးနေ့ည8နာရီလောက်ကစတင်ပြီးမီးလောင်ကျွမ်းမှုဖြစ်ပွားခဲ့ပါတယ်။မြန်မာစံတော်ညနှစ်နာရီခွဲမှာရန်ကုန်တိုင်းမီးတပ်ဦးစီးဌာနကို BOA ကဆက်သွယ်မေးမြန်းရာမှာမီးညွန့်ကျိုးသွားပြီဖြစ်ပေမဲ့မီးကျွန်းမီးကျန်တွေကိုဆက်ပြီးနှိမ့်သက်နေဆဲဖြစ်တယ်လို့မီးတပ်ဦးစီးဌာနတာဝန်ရှိသူတူကပြောပါတယ်
။အခြေအနေကတော့မီးငိမ့်လုံးပါပဲခင်ဗျာ။မီးတပ်ကတော့ level 4ပေါ့ level 4အစင်းလေးသတ်မှတ်ထား level 4ဆိုတော့ကျွန်တော်တို့သတ်မှတ်တာတော့ဟုတ်တော့ကျွန်တော်တို့ဒူးကျုံစင်းသေးပေါ့မီးမြားလို့ပေါ့ဆိုရရတဲ့အနေထားပေါ့မီးတက်ကတော့ C40 ပေါ့ level 4ဆိုတော့
မီးလောင်ကျွမ်းမှုအခြေအနေဟာဆုံးရတဲ့အခြေအနေမှာရှိတာကြောင့်ရန်ကုန်တိုင်းကွင်းရှိမြို့နယ်ပေါင်းစုံကမီးတက်ကတော်တော်များများတွားရောက်ကူညီပြီးနှိမ့်သက်ခဲ့ရတယ်လို့လည်းသူကပြောပါတယ်မီးနှိမ့်သက်နေစဉ်ထိခိုက်ဒဏ်ရာမှုတချို့ရှိခဲ့ပြီးအနည်းဆက်ဆုံးဆေးရုံကိုပို့ဆောင်ထားတယ်လို့လည်းတောင်တကုံမြို့နယ်မီးတက်ဌာနကပြောပါတယ်တောင်တကုံမြို့နယ်ဆက်မှုဇုံနှစ်မှာအလုတ်ချိန်နောက်ပိုင်းမီးလောင်ကျွမ်းမှုဖြစ်ခဲ့တာမို့လူအများပြားကိုထိခိုက်မှုမရှိခဲ့ပေမဲ့ဆက်မှုဇုံအတွင်းကကုန်ချမ်းပစ္စည်းအတော်များများမီးတွေပါသွားတယ်လို့ဆိုပါတယ်လောလောဆယ်မီးလောင်ကျွမ်းမှုဖြစ်စဉ်အပအဝင်ထိခိုက်ဒဏ်ရာသူဥယျာဉ်နဲ့ပျက်စီးဆုံးရှုံးမှုတန်ဖိုးပမာဏအတိအကျကိုတော့မသိရသေးပါဘူးအခင်းဖြစ်ပေါ်ရာစီကိုရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့တွေ့ရောက်ကြည့်ရှုခဲ့ပါတယ်